ထိုင်းနိုင်ငံမှာဝင်ကြီးချုပ်တဲ့အဖြစ်အဆိုတင်သွင်းထားသူကိုလွှတ်တော်မှတောက်ချာနေကြရင်မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပေမဲ့ရွှေ့ဆိုင်းလိုက်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကဒီကနေ့ကြေညာလိုက်ပါတယ်။ Move Forward Party ကောင်းဆောင်ဖိတာလင်ဂျရွန်ရော့ကိုဝင်ကြုံချုပ်တဲ့အဖြစ်လက်ခံမခံဒုတိယအကြိမ်မဲခွဲဖို့လွှတ်တော်ကကန့်ကွက်ခဲ့တဲ့အပေါ်အယူခံတင်ထားတာကိုဖွဲ့စည်းပုံတရားရုံးကဆုံးဖြတ်ပြီးတော့မှလွှတ်တော်မှနောက်ထပ်မဲခွဲဖို့ဆုံးဖြတ်မှာဖြစ်တယ်လို့ဒီအောက်လွှတ်တော်ဥက္ကဋ္ဌကဒီကနေ့ပြောကြားခဲ့ပါတယ်။အယူခံတင်ထားတာတွေကိုလက်ခံမခံဩဂတ်စ်လ16ရက်နေ့ကျရင်ကြားနာမယ်လို့တရားရုံးကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။တကယ်လို့အမှုကိုဆက်လက်ကြားနာဖို့အတွက်တရားရုံးကလက်ခံခဲ့ရင်တော့တရားရုံးဆုံးဖြတ်ချက်ကြားလာပြီးချိန်အထိဝင်ကြီးချုပ်တဲ့ရွေးချယ်ဖို့မဲခွဲမှုတွေကိုဆိုင်းထားရမှာဖြစ်ပါတယ်။မေလ14ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ Move Forward Party ကအများစုအနိုင်ရခဲ့ပေမဲ့အစိုးရဖွဲ့နိုင်လောက်တဲ့အထိမဲမရခဲ့တာမို့ဒုတိယမဲအများဆုံးရရှိခဲ့တဲ့ဖွာတိုင်းပါတီအပါအဝင်တခြားပါတီတွေနဲ့ညွန်ပေါင်းဖွဲ့ခဲ့ရပါတယ်။ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့နိုင်ငံရေးပါတီကိုအသွင်ပြောင်းထားတဲ့ဖွာတိုင်းပါတီကပုတ်ထုနေ့ကတော့ Move Forward ပါတီမပါဘဲနဲ့ညွန်ပေါင်းအသစ်ဖွဲ့မယ်လို့ပြောကြပြီးတော့အင်ချမ်းမြေလုပ်ငန်းတစ်ထည်ကြီးစရိတာတာဝီစင်ကိုဝင်ကြီးချုပ်အဖြစ်အဆိုပြုတယ်လို့ကြေညာခဲ့ပါတယ်။အခုလိုထိုင်းနိုင်ငံမှာဝင်ကြီးချုပ်တင်မြှောက်ဖို့မရေမရာဖြစ်နေတာမို့ထိုင်းဘတ်ငွေဈေးတွေလည်းကျဆင်းနေပါတယ်။ဝင်ကြီးချုပ်တဲ့အတွက်လွှတ်တော်မှာမွဲခွဲရမယ့်ရက်ကိုရွှေ့ဆိုင်တယ်လို့ဒီနေ့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်မှာတော့ဒေါ်လာငွေနဲ့လဲလှယ်တဲ့ထိုင်းဘတ်ငွေတန်ဖိုးဟာတစ်ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့ပါတယ်။